အိန္ဒိယနဲ့နယ်စပ်ကုန်သွယ်ရေးလမ်းကြောင်းအတွက်အရေးပါတယ်လို့ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေနဲ့ကူးတန်းသွားလာရမှာလဲအချက်အချာကြတဲ့သခိုင်းတိုင်းကလေးတမူကားလမ်းမကြီးကိုပိတ်ထားတာရက်20နီးပါးရှိပြီဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။သွားလာရေးမလွယ်ကူတော့တာကြောင့်အရေးကြီးပို့ကုန်နဲ့ပုတ်သွိုးလွယ်တဲ့သီးနှံကုန်တွေတည်ယူပို့ဆောင်နိုင်မှုခက်ခဲလာတယ်လို့ကုန်တင်ရှင်ပေါင်းတူဦးက VOA မြန်မာပိုင်းကိုပြောပြပါတယ်။
20လောက်ရှိပြီ20လောက်ရှိပြီဒီကလေးကမှကြားဒီပုံကံရွာနေစပိတ်ပုံကံမှာပဲကားရထားခဲ့ပြီးမှကားဆရာရွာလည်းရေးပြပြတော့အဲ့ပုံကံရွာလည်းမှကားရထားခဲ့ပြီးမှတကူဘက်ကိုဒီအိန္ဒိယဘက်ကနေတက္ကကယ်တွေနဲ့လာရတာပေါ့ဗျာအဲ့လိုမျိုးတကူကလာနေရတာပုံကုန်နေပါပြီအတီးနံနေကုန်လုံးအဲ့ဒီအိန္ဒိယနယ်စပ်ပုံကံမှာအိန္ဒိယနယ်စပ်ရှိတယ်အဲ့ဒီရွာနေပြီးမှဒီအမှုနယ်စပ်မိုးလေးကိုရောက်လာတာပေါ့
တမူးမြို့နယ်ကပန်းသာကျေးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီဖွဲ့ဝင်တွေကိုတမူးဒေသခံကာကွယ်ရေးတပ်တွေကပြီးခဲ့တဲ့ဇွန်လ15ရက်နေ့တုန်းကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမှာပုံမှန်လမ်းကြောင်းအတိုင်းကလေးတမူးလမ်းမကြီးပိုင်းကိုအသုံးပြုလို့မရတော့တာပါ။သွားလာရေးအတွက်ဆိုင်ကယ်တွေကိုပဲသုံးရတဲ့အခါဆိုင်ကယ်ကယ်ရီငှားကလည်းထက်ဝက်နီးပါးတက်သွားတယ်လို့ပြောပါတယ်
။လူပြားကိုတော့ဆိုင်ကယ်နဲ့ပဲတော့တာတော့ဒီပုဂ္ဂိုလ်တွေတမှုရောက်ကုန်တာသူရောက်ကားတောင်းအောင်အဲ့လိုဆိုတောင်းတာပေါ့နော်ကြားမှာပေါ့အဲ့လိုလေးဖြစ်နေတာပေါ့စိတ်သာတော့ကားလမ်းတော့ဟိုကြောင်းမယ်လို့လည်းပြောတယ်
တဲယူဈေးတွေများလာတာနဲ့အမျှကုန်စည်ဈေးတချို့တက်လာပါတယ်73စီလည်းပြက်လာတယ်လို့ဒေသခံတွေကပြောပါတယ်လမ်းကြောင်းပြောင်းလဲသွားလာရတာတွေကြောင့်ကုန်ကြဈေးပိုများတယ်လို့တမှုဒေသခံတူကလည်းပြောပြပါတယ
်စက်စီလုံးပြက်သွားဒီရပြက်နေတော့သောက်တော့ကအဲဟိုအတင်းနံတော့ဈေးတက်တယ်ကြာကျွန်တော်တော့ပြောတယ်ဈေးဝါတွေတော့မတက်ပါဘူးကျင်းနေနေလို့ဆိုတော့တပေါင်းကျော်တပိတ်တော့တခါတော့မကျဘူးခီးတော့လည်းခုကမလွယ်တော့ခုကလေးတမှုတော်ရင်ကနှစ်ပေါင်းလောက်ရအခု9000ကုန်နေနှစ်ခါနှစ်ဆင့်ကြည့
်စကိုင်းတိုင်းတွေကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားလက်နက်ကင်တိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကြောင့်အခုလိုမျိုးကလေးတမှုကားလမ်းမကန့်သက်တာတွေကမကြာခဏဆိုသလိုဖြစ်ပွားနေတာပါတမူးမြို့မှာည၈နာရီနောက်ပိုင်းအပြင်းမထွက်ဖို့ကိုလည်းအာဏာပိုင်တွေဘက်ကအမိန့်ထုတ်ထားပါတယ်။ဒါကြောင့်ဒေသခံတွေကတော့လုံခြုံရေးအခြေအနေကြောင့်ညနေ၆နာရီလောက်ကနေစပြီးတော့အသွားအလာတိတ်မလုံကြတော့ဘူးလို့လည်းပြောပြပါဗျာ။